မင်္ဂလာပါခင်ဗျာအခုတော့မမသားသားစကားများစီစဉ်ပါတိုင်းရင်သားအရေးပြောကြတဲ့စကားတွေနဲ့စတင်ကြပါတယ်တိုင်းရင်သားလက်နက်ကင်အဖွဲ့တွေအနေနဲ့လက်နက်ကင်တပ်ကိုဆွန့်လွှတ်ရမယ်ဆိုရင်နိုင်ငံရေးလုပ်ပိုင်ခွင့်နိုင်ငံရေးအာဏာဆုံးရှုံးသွားတာပဲဖြစ်တယ်လို့တိုင်းရင်သားလက်နက်ကင်ဒေါ်လာရေးအဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCD ခေါင်းဆောင်နဲ့လက်နက်ကင်မွန်ပြည်သစ်ပါတီဒီမိုကရက်နိုင်ဟန်သားကပြောကြားလိုက်ပါတယ်အပြစ်ခတ်ရက်စဲသဘောတူလက်မှတ်ရေးထိုးပြီးရင်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအစိုးရစီမှာလက်နက်ချရမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်ပြီးသဘောထားမေးမြန်းရမှာဥနိုင်ဟန်သားကမလ19ရက်နေ့ကထိုင်းနိုင်ငံချင်းမိုင်ဆွေးနွေးပွဲမှာအခုလိုပြောလိုက်တာဖြစ်ပါတယ
်ကျွန်တော်တို့ရဲ့ဒီလက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေကိုနိုင်ငံတော်ကာကွယ်ရေးအတွက်ဘယ်လိုသုံးချမလဲအဲ့ဒါကိုစဉ်းစားပါကျွန်တော်တို့မှလည်းတာဝန်ရှိတယ်ကျွန်တော်တို့နိုင်ငံကိုကာကွယ်ဖို့ကျွန်တော်တို့အမျိုးသားတွေကိုကာကွယ်ဖို့ပြည်သူတွေကိုကာကွယ်ဖို့ကျွန်တော်တို့မှလည်းတာဝန်ရှိတယ်အဲ့ဒီအနေအထားမျိုးမှာကျွန်တော်တို့တပ်ကိုတစ်ဖက်သက်ဖြတ်သိမ်းလိုက်ရင်ဒါကတော့ကျွန်တော်တို့ဘက်ကလက်ခံနိုင်ရှာတော့မရှိဘူးဗျဒါအတွေ့အကြုံရလေကျွန်တော်တို့မှာကျွန်တော်တို့လက်ကင်တပ်မရှိဘူးဆိုရင်ကျွန်တော်တို့နိုင်ငံရေးလှုပ်ရှားပိုင်ခွင့်တဘောကတော့အာဏာလုံးဝပျောက်ဆုံးသွားတယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ကတော့အဲ့လိုမြင်ထားတယ်ဗျာ
တိုင်းရင်းသားဒေသတွေမှာစိုးရအာဏာပိုင်တွေကစီးပွားရေးစီမံကိန်းကြီးတွေလှုပ်ဆောင်ရမှာနယ်မြေခံတိုင်းရင်းသားတွေရဲ့သဘောထားရယူသင့်တယ်လို့ရရှိလာတဲ့အကျိုးစီးပွားကိုလည်းနယ်မြေခံတိုင်းရင်းသားတွေကိုခွဲဝေခံစားသင့်တယ်လို့တိုင်းရင်းသားလူငယ်တူကမလ19ရက်နေ့ကပြောကြားလိုက်ပါတယ်ရန်ကုန်မှာကျင်းပတဲ့အာဆီယံလူငယ်ညီလာခံမှာချင်းတိုင်းရင်းသားလူငယ်ကိုစလိုင်းပွဲပြီးကအခုလိုပြောလိုက်တာဖြစ်ပါတယ
်ဥပမာကျွန်တော်တို့ဒီကလဒန်စီမံကိန်းတို့တချို့မြေဆုံစီမံကိန်းတို့မှာကျွန်တော်ပြန်ကြည့်မယ်ဆိုရင်အစိုးရကဒေသခံတိုင်းရင်းသားတွေကို inform လည်းမလုပ်ထားဘူးဂျိုတင်ပြီးတော့ဒီ consult เนาะဂျိုတင်ပြီးတော့ဆွေးနွေးတိုင်ပင်မှုလည်းမရှိအောင်ကျွန်တော်တွေ့ရပါเนาะဆိုတော့တချို့ဟာတွေကဒီတိုင်းရင်းသားတွေနေမယ့်ဒေသတွေမှာရှိရဖွံ့ဖြိုးမှုတွေကအကျိုးမြတ်တွေကအစိုးရစီမှာပဲသွားတယ်ပြီးတော့ဒေသခံတွေလည်းအကျိုးကြောင်းမချတဲ့အပြင်ဒီအကျိုးရလက်ကဘာလဲဆိုတော့ဒေသခံတွေအတွက်ဒီ force relocation တွေအတင်းတမဟိုပြောင်းရွှေ့မှုတွေပြီးတော့ force labor တွေပေါ့เนาะအတင်းတမလောက်ဝခိုင်းစင်မှုကိုကျွန်တော်တွေ့ရပါတယ်လေမေးသိမ်းဆည်းမှုတွေအများကြီးဖြစ်ကျွန်တော်တွေ့ရပါတယ
်အစိုးရကလျက်စစ်မီသုံးဆွဲကကိုတုံးမြင့်ကောက်ခံဖို့တင်ပြတဲ့ဥပဒေမူကြမ်းမှာပြည်မာကြီးနဲ့မတူဘဲတိုင်းရင်းသားနယ်မြေတွေမှာအစမတန်နှုံတာမြင့်ကောက်ယူနေတာကိုမျက်မျက်တက်တက်ဖြစ်ဖို့ရေးဆွဲထားတာအာမခံထားတာမပါတဲ့အတွက်ဒီဥပဒေမူကြမ်းကိုမထောက်ခံနိုင်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နေပြည်တော်စပူသီရီမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်စန္ဒမင်းကပြောလိုက်ပါတယ်မလ19ရက်နေ့ကဒီဥပဒေဒီပြုခဲ့ပြီးသတင်းတောက်တွေကမေးမြန်းရမှာဒေါ်စန္ဒမင်းကအခုလိုပြောလိုက်တာဖြစ်ပါတယ်
ဒီလိုမျိုးတက်လိုက်တာကိုကျမတို့အနေနဲ့မကြည်မနှက်ဖြစ်တာမဟုတ်ပါဘူးဒီလိုတက်လိုက်ရင်ကျမတို့ဘက်ကဒီလိုတက်ပြီးလေဒါပေမဲ့တိုင်းသားတွေဘက်ကနေပြီးတော့160ရာနေပြီးတော့800ထိပေးဆောင်နေရတဲ့ဟာကကျဆင်းသွားမှာလားကျမတို့နဲ့တဒန်းနဲ့တပြေးညီတဲ့ပေးဆောင်ရမှာလားပေးဆောင်ရမယ်ဆိုရင်ကျမတို့အနေနဲ့ဒီလိုတက်တာကိုကျမတို့လက်ခံပါတယ်ဟလာဒါမျိုးတွေကိုရောဝင်လို့သက်ဆိုင်ဖြတ်စီမှုဌာနကအာမခံချက်ပေးနိုင်တယ်ခါမပေးနိုင်ပြီးပါဘူးအခုချိန်ထိအဲ့တော့ကျမတို့ဒီလိုတက်ချင်းအားဖြင့်တော့ပုံစံနှုတ်အနေနဲ့စတက်သွားမယ်ဆိုတော့တော့ထင်ရှားပါတယ်အဲ့အတွက်ကျမအနေနဲ့ကန့်သွားရအောင်
ပြီးခဲ့တဲ့2023ခုနှစ်အတွင်းမှာကချင်လက်နက်ကင်တပ် KIA နဲ့မြန်မာအစိုးရတပ်တို့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့အတွေ့နှစ်ဖက်ထိခိုက်နစ်နာဆုံးရှုံးရတာတွေဟာတိုင်းပြည်တစ်ခုလုံးထိခိုက်နစ်နာဆုံးရှုံးရတာတွေပဲဖြစ်တယ်လို့သမ္မတဦးသိန်းစင်ကပြောလိုက်ပါတယ်။မလ19ရက်နေ့ကမြစ်ကြီးနားမြို့ကိုရောက်နေစဉ်ဒေသဆိုင်ရာအဖွဲ့တွေနဲ့ရမ်းမိရဖတွေတွေ့ဆုံတဲ့အခမ်းအနားမှာဦးသိန်းစင်ကအခုလိုပြောလိုက်တာဖြစ်ပါတယ
်။ကချင်လက်နက်ကင်တပ်တွေပြီးခဲ့တဲ့နှစ်တွေတော့ကျွန်တော်တိုက်ပွဲတွေပြင်းပြင်းထန်ထန်ကျွန်တော်တို့ဖြစ်ပွားခဲ့တာကိုကျွန်တော်ရှိပါတယ်။အရတန်တော့ KIA နဲ့ဒေသခံလူတွေဆုံချုံရောက်နေတယ်ညဆိုတော့ကျွန်တော်တို့ရှိခဲ့ပါတယ်အဒီထဲမှာတော့လူချင်းစစ်သားတယောက်ဆုံချုံသွားတာနိုင်ငံတော်ကကျွန်တော်တို့ဆုံချုံမှုမှာဗမာစစ်သားတယောက်ဆုံချုံသွားတာနိုင်ငံတော်ကကျွန်တော်ဆုံချုံမှုမှာအဒီထဲမှာတော့လူလမ်းတွေပြတ်တယ်ဘာသာတွေပြတ်တယ်ဒီဆုံချုံမှုအားလုံးကနိုင်ငံတော်ရဲ့တူတာဆုံချုံမှုတွေပဲကျွန်တော်ဖြစ်ပါတယ်အဲ့တော့ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်ကဘယ်လိုရအောင်ပန်းနေပလူရီယံမှာရဲဆိုပြီးတော့ဒီလိုကျွန်တော်တို့ပြစ်တင်ရှုတ်ချနေတဲ့အစားပေါ့ဒီဝါနဲ့ဒီဘက်ဝင်ကျွန်တော်ဖြစ်ရတဲ့သင်္ကန်းတာပြီးတော့ဒီချက်ချင်းနဲ့ကျွန်တော်တို့ဖြည့်ရှင်းရမယ်ကိစ္စတွေကတော့နှုတ်နှစ်ဖက်ဘယ်လိုဆောင်ရွက်ကြမလဲဆိုတဲ့ဒီလမ်းနဲ့တော့ဒါတွေကိုကျွန်တော်တို့အဓိကထားပြီးတော့ရှာဖွေကြလို့တော့ဒါကျွန်တော်တိုက်တွန်းပြောကြလို့ပ
ါသမရဦးသိန်းစိန်နဲ့ပြီးခဲ့တဲ့မတ်လ9ရက်နေ့ကတွေ့ဆုံခဲ့တဲ့ပွဲမှာသူ့အနေနဲ့ပွင့်လင်းလွတ်လပ်စွာဆွေးနွေးခဲ့တဲ့အကြောင်းထူးထူးခြားခြားသတင်းထုတ်ပြန်စရာမရှိတဲ့အတွက်သတင်းထုတ်ပြန်တာတွေမလုပ်တာဖြစ်တဲ့အကြောင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကမလ19ရက်နေ့ကပြောကြားလိုက်ပါတယ်မလ9ရက်နေ့ကသမရဦးသိန်းစိန်နဲ့ဒေါက်တာဆန်းစုကြည်တို့နေပြည်တော်မှာရှိတဲ့သမရရဲ့လေတော်ရိပ်သားမှာတည်တံ့ဆွေးနွေးခဲ့တာဖြစ်ပြီးလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့တောင်းဆိုခဲ့ပြီးပထမဆုံးအကြိမ်တွေ့ဆုံမှုဖြစ်တဲ့အတွက် တစုံတရာထူးခြားမှုရှိနိုင်တယ်လို့အများကမျှော်လင့်ထားချိန်မှာဒေါက်ဆန်းစုကြည်ကအခုလိုပြောခဲ့တာဖြစ်ပါတယ်
အထူးထူးတွေဘာမှဟိုတင်းထောက်ပြန်တရားမရှိပါဘူးပြောရမယ်ဆိုထူးထူးတွေထောက်ပြန်တရားမရှိလို့မထောက်ပြန်တာ
အခုတော့မမသားသားစကားများစီစဉ်အောင်လုပ်ပါပါခင်ဗျာကျေးဇူးနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်